ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကြားမှာတပ်ဖွဲ့နဲ့တပ်ဖွဲ့အပြန်အလှန်ဖမ်းဆီးမှုတွေရှိနေပြီးပဋိပက္ခနဲ့တင်မာမှုတွေလည်းကြီးထွားလာနေပါတယ်။ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကဒုဗိုလ်မူကြီးခိုင်ပေါ်လင်းကို A တပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တဲ့ဆိုပြီး A အဖွဲ့ဝင်တဦးကိုပြန်ပြီးတော့ဖမ်းဆီးခဲ့တာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုင်းခတ်မောင်ကဆက်ပြီးတော့ပြောပြထားပါတယ်ရှင်။
ရခိုင်ပြည်လူမျိုးရေးပါတီကဒုဗိုလ်မှုကြီးခိုင်ပေါ်လင်းကိုဖမ်းဆီးတဲ့အထက်ပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့စစ်တွေမျိုးနာစီကျေးရွာမှာနေထိုင်သူတို့ကိုမနေ့ကနေ့လယ်ပိုင်းက ALP ပါတီဝင်တွေကတွားရောက်ဖမ်းဆီးခဲ့တယ်လို့ ALP ပါတီရဲ့ဒုတိယဗိုလ်မှူးကြီးခိုင်ကျော်စိုးကပြောပါတယ်
။ကျွန်တော်တို့ကတံပေးတဲ့လူတွေ information ခိုင်လူမဗိုလ်မှူးကြီးကျွန်တော်တို့ဒုဗိုလ်မှူးကြီးခိုင်ပေါ်လင်းကိုဖမ်းတဲ့လူတွေအဲ့ဒီထက်မှပါတဲ့လူတွေကိုမျက်မှန်သတိပေးကျွန်တော်တို့ကပြပြရှာရှာ information ခိုင်လူမအဲ့ဒီလူတွေကိုကျွန်တော်တို့ကလိုက်ဖမ်းတာ
မနေ့ကဖမ်းဆီးခံရသူရဲ့နေအိမ်ကိုတွားရောက်ဖမ်းဆီးတဲ့အခါတနက်ပြစ်တံတစ်ချက်ကြားလိုက်တယ်လို့နာစီကျေးရွာဒေသခံတွေကပြောဆိုကြပေမဲ့ ALP တပ်ဖွဲ့ဝင်တွေအနေနဲ့တနက်ပြစ်ဖောက်ခဲ့တာမရှိဘူးလို့ဒုတိယဗိုလ်မှူးကြီးခိုင်ကျော်စိုးကဆိုပါတယ
်ကျွန်တော်တို့ဖတ်တဲ့အချိန်ကတော့တနာယီခွဲနှစ်နာရီဝန်းကျင်လောက်ရှိမှဖြစ်နေနေ့လေဟုတ်တယ်ဒါပေမဲ့တနက်ဖိုက်လို့တနက်ဖောက်ပြီးတော့ဖမ်းတာကတော့မဟုတ်ပါဘူးဘာဖြစ်ဆိုတော့သူကအင်းပေါ်မှာနေတယ်အင်းပေါ်မှာနေတော့ကျွန်တော်တပ်ဖွဲ့ဝင်တွေကသွားပြီးဝိုင်းတော့သူကဆန်းလို့ပြည့်တယ်ဆန်းလို့ပြည့်တဲ့အချိန်မှာသူတိုက်တာကိုဟိုမှာကံမိလားတိုက်တာကိုဟိုမှာအားမိလားပလတ်စတစ်ပုံကအားမိလားတော့မသိအတန်တခုဂုံးခနဲ့စွာနာအခုပြည်သူတွေကလက်နေကြတာကိုတနက်ဖောက်တယ်လို့ပဲထင်တယ်
ရခိုင်ပြည်လူမျိုးရေးပါတီ ALP ဟာ NCA လမ်းကြောင်းကိုတွားနေတဲ့အဖွဲ့ဖြစ်တာကြောင့်လက်နက်အသုံးမပြုသလိုရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကလည်းလိုအပ်ရင်လုံခြုံရေးအရာလုပ်ပေးတာတွေရှိတယ်လို့လည်းသူကပြောပါတယ်။အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပြီးအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကခေါ်ဆောင်တဲ့ညီညာရေးဆွေးနွေးပွဲတွေကိုလည်းမကြာခဏတက်ရောက်တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။လက်ရှိမှာတော့ ALP ထိပ်ပိုင်းခေါင်းဆောင်နှစ်ဦးနဲ့တပ်ဖွဲ့တော်တော်များများကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးထားတယ်လို့ ALP ဘက်ကပြောပါတယ်။အခုလို ALP ပါတီဝင်တွေနဲ့တပ်ဖွဲ့ဝင်မိသားစုတွေကိုဖမ်းဆီးတက်ဖြတ်တာတွေလုပ်နေတဲ့ AA အပါဝင်ဖဲအဖွဲ့စည်းကိုမဆိုလှုပ်တင့်လှုပ်ထိုက်တာတွေလှုပ်ဆောင်သွားမယ်လို့လည်း ALP ပါတီရဲ့ဒုတိယဗိုလ်မှူးကြီးခိုင်ကျော်စိုးကပြောပါတယ်
။ဟိုမှာ AA တို့ ALU ULA တို့တော့မဟုတ်ပါဘူးတခြားဘေးအဖွဲ့စည်းဖြစ်ဖြစ်တခြားဘေးသူအတိုင်းဝဲဖြစ်ဖြစ်ဘသူဘေးဖြစ်ဖြစ်ကျွန်တော်တို့တက်ဖွဲ့ဝင်တွေကျွန်တော်တို့ပါတီဝင်မိသားစုတွေအပေါ်မှာရိုက်ရိုက်ဆိုင်ဆိုင်ပြုံမှုလှုပ်လာတာတွေဖမ်းလာတာတွေစီလာတာတွေတက်ပြတ်တာတွေလှုပ်လာရတော့ကျွန်တော်တို့ဖကလှုပ်တာလှုပ်ထတာကိုလုံးရမှာပဲအဲ့ဒါကျွန်တော်တို့လှုပ်ပိုင်ခွဲပြဆိုတာကိုကျွန်တော်အနေနဲ့နားလည်ထားတယ်။ဘာဖြစ်ဆိုတော့ကျွန်တော်တို့တက်ဖွဲ့ဝင်တွေကိုဖမ်းတယ်စီတယ်တက်တယ်ဖြတ်တယ်ဆိုလို့ရှိရင်သူတို့တက်ဖွဲ့ဝင်တွေလို့ကျွန်တော်တို့လိုက်ဖမ်းရမှာကတော့ကျွန်တော်တို့လှုပ်ပိုင်ခွဲပဲလို့ကျွန်တော်ကနားလည်ထားတယ်
။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့က ALP ပါတီရဲ့ဗိုလ်အလုံးမှုဆောင်ကော်မတီဝင်ဒုဗိုလ်မှူးကြီးခိုင်ပေါ်လင်းနဲ့ပါတီဝင်မိသားစုတယောက်ရဲ့အထမတန်းចောင်းသားတူကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုအပြန်အလှန်ဖမ်းဆီးမှုတွေရှိလာတာလည်းဖြစ်ပါတယ်။အခုလိုရခိုင်လက်နက်ကိုင်အဖွဲ့စည်းနှစ်ခုကြားအပြန်အလှန်ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရဦးခိုင်ဒုခကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့တာဖြစ်ပါတယ်။